မင်္ဂလာညနေခင်းပါတော်တာရှင်များရှင် VOA American အသံရဲ့2019ခုနှစ်ဇန်နဝါရီလ2ရက်ဗုဒ္ဓဟူးနေ့ညနေပိုင်းစီစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မများသတင်းအောင်ပါဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ
်ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့အမေရိကန်အစိုးရရဲ့လုပ်ငန်းတချို့ရပ်ဆိုင်းထားတာအခုဆို7ရက်ရှိဖြစ်တဲ့ဒီနေ့မှာပဲလွှတ်တော်ကောင်းဆောင်နေတဲ့အင်ဂျီရောမှာတွစ်ဆုံမှုသမ္မတဒေါ်နယ်ထရန့်ကဖိတ်ကြားထားပါတယ်။ရခိုင်ပြည်နယ်တွင်းပြီးခဲ့တဲ့ရက်တွေအတွင်းတိုက်ခိုက်မှုတွေကြောင့်ရဲတပ်ဖွဲ့ဝင်တို့ပြင်းထန်ထန်ရတဲ့အကြောင်းအစိုးရကဒီနေ့ပဲသတင်းထုတ်ပြန်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ဒေါက်ခင်စိုးဝင်းနဲ့တူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနားဆင်ရမယ့်သတင်းလွှာတွေမှာတော့ရခိုင်ပြည်နယ်တွင်းမှာမြန်မာတပ်မတော်နဲ့ရခိုင်လက်နက်ကိုင်ဖွဲ့ AA တို့အကြားနှစ်သိကူနေကနေဒီကနေ့ထိတိုက်ပွဲတွေဆက်ဖြစ်နေဆဲဖြစ်တယ်လို့ဒေသခံတွေကပြောပါတယ်
။မနေ့ကလေကိုင်ပြည်နယ်စီတောင်ကျမ်းမှာဖြစ်တယ်။ပေါ့တန်ကျနေတဲ့အမျိုးကြီးတို့လက်နက်ငယ်တို့လေအတန်ကျနေရတယ်။ရွာသားတွေထွက်ပြီးလို့
စီတီတောင်ကြီးကအုပ်ချုပ်ရေးမှူးဦးကျော်တန်းပြောသွားတာပါ။သတင်းပြည်စုံကိုနောက်ပိုင်းမှနားဆင်ရပါမယ်။ဒါအပြင်2019နှစ်သစ်မှာမြမပြည်သူပြည်သားတွေကိုယ်တိုင်ဘာတွေမျှော်လင့်ထားကြပါသလဲ။သူတို့ရဲ့ဘဝတွေအပေါ်တိုက်ရိုက်တရမှုဖြစ်စီမဲ့ဘယ်လိုဖြစ်ထွန်းတိုးတက်မှုတွေကိုမြင်ကျင်ကြပါသလဲ။ရန်ကုန်မြို့အလွှာဆောင်ကလူတချို့ရဲ့ပြောဆိုချက်တွေကိုစူးစီးတင်ပြခြင်းနဲ့အတူအခြားစိတ်ဝင်စားဖွယ်ရာသတင်းလွှာတွေကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်။အခုရင်ဆုံးတော့ဗုဒ္ဓဟူးနေ့ညနေပိုင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ဒေါခင်စိုးဝင်းတို့ကပြောပြပေးပါအောင်ရှင်။
အမေရိကန်ဆွေရဲ့လုပ်ငန်းတချို့ရပ်ဆိုင်းထားတာစနစ်ရရှိဖြစ်တဲ့ဒီနေ့မှာတော့သမ္မတဒေါ်နယ်ထရန့်ကနေဆက်လွန်ကျွေးခေါင်းစဉ်နဲ့အင်ဂျီရောမှာဆွေးနွေးဖို့ Republican နဲ့ Democrat Party ကလွှတ်တော်ခေါင်းဆောင်တွေကိုဖိတ်ကြားထားပါတယ်။တွေ့ဆုံပွဲကိုထက်လွှတ်တော် Republican လူများစုခေါင်းဆောင် Mitch McConnell တက်ရောက်မယ်လို့မျှော်လင့်ရပေမဲ့ Democrat လူနည်းစုခေါင်းဆောင် Chuck Schumer နဲ့အောက်လွှတ်တော်ဥက္ကဋ္ဌဖြစ်လာမယ့် Nancy Pelosi တို့တက်ရောက်ဖို့ရှိမရှိအစိုးရလုပ်ငန်းတွေပြန်လည်လက်ပတ်နိုင်အောင်ညှိနှိုင်းဖို့ရှိမရှိဆိုတာတွေကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။မနေ့ပံကြာသာပတိနေ့မှာလွတ်တော်ပြန်လည်ကျင်းပရမှာအောက်လွတ်တော်လူများစုဖြစ်လာမဲ့ဒီမိုကရက်ပါတီကလွတ်တော်ဥက္ကဋ္ဌပလူစီကတော့ရန်နှတ်ထားတဲ့အစိုးရလုပ်ငန်းအများစုကိုစက်တင်ဘာလကုန်ထိပြန်လည်လက်ပတ်နိုင်မှုနဲ့အမိမြေလွန်ရုံဝန်ကြီးဌာနကိုဖေဖော်ဝါရီလ10ရက်နေ့ထိလက်ပတ်နိုင်မဲ့ဥပဒေမူကြမ်းတွေကိုမဲခွဲသွားဖို့လည်းစီစဉ်ထားပါတယ်။ဒီမိုကရက်တီအစိုးရပြုထားတဲ့ဥပဒေမူကြမ်းတွေထဲမှာတော့အမေရိကန်နဲ့မက္ကဆီကိုနိုင်ငံနယ်စပ်မှာတိုင်းကာဖို့သမ္မတထရန့်ကတောင်းခံထားတဲ့ဗန်နိုင်းအသုံးစိတ်ဒေါ်လာ5ဘီလီယံတော့မပါဝင်ပါဘူး။သမ္မတကတော့သူတောင်းခံထားတဲ့အတိုင်းမရခဲ့ရင်ဥပဒေကိုလက်မှတ်ထိုးမှာမဟုတ်တဲ့အကြောင်းပြောဆိုထားတာပါ။ဒီမိုကရက်တီကတော့နယ်စပ်လူညွေးစီစဉ်တဲ့ဒေါ်လာ 1.33 ဆွဲကိုအစိုးရမှာအစိုးပြုထားပါတယ်။အင်ဂျီရောပြောဝဲရဆာရာဟက်ဂရီစန်ဒါစ်ကတော့ဒီမိုကရက်တီရဲ့အစီအစဉ်ဟာနယ်စပ်လူညွေးရေးအတွက်လုံလောက်မှုမရှိတဲ့အကြောင်းနဲ့အမေရိကန်နိုင်ငံသားတွေထက်တခြားနိုင်ငံသားတွေကိုဦးစားပေးတဲ့အစီအစဉ်ဖြစ်မနေ့နောက်ပိုင်းမှာပဲကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်။
အမေရိကန်နဲ့မက္ကဆီကိုနယ်စပ်ဆန်ဒီယေဂိုမြို့နားမှာအင်္ဂါနေ့မနေ့ကနယ်စပ်ခြံစည်ရိုးကိုဖျက်ပြီးအမေရိကန်ပိုင်နယ်ထဲဝင်ရောက်ဖို့ကြိုးစားကြတဲ့လူ150ကိုအမေရိကန်နယ်စပ်လုံခြုံရေးတွေကငရုတ်ရည်နဲ့မျက်ရည်ရိုးဘုံးပစ်ပြီးဟန့်တားခဲ့ကြရပါတယ်။အမေရိကန်ပိုင်နယ်ထဲဝင်ဖို့ကြိုးစားသူလူအုပ်ကခြံစည်ရိုးကိုကြော်တက်တာတွေဒါမှမဟုတ်အောက်ကနေဝင်ဖို့ကြိုးစားတာတွေလုပ်ခဲ့ကြဒါလို့တချို့ကလည်းအမေရိကန်နေသားဆောင်လုံခြုံရေးတပ်ဖွဲ့တွေကိုခဲတွေနဲ့ပစ်ပောက်ခဲ့တာကြောင့်မျက်ရည်ရိုးဘုံတုံပြီးကာကွယ်ခဲ့ရတယ်လို့အမေရိကန်အကောက်ခွန်နဲ့နေသားဆောင်အေဂျင်စီကပြောပါတယ်။ဂဲနဲ့ပောက်သူတွေကိုသာပစ်မှတ်ထားပြီးမျက်ရည်ရိုးဘုံအသုံးပြုခဲ့တာကြောင့်ကလေးတွေပါဝင်တခြားသူတွေကိုမထိခိုက်စေဘဲဂဲနဲ့ပောက်တဲ့သူ25ယောက်ကိုဖမ်းဆီးနိုင်ခဲ့ကြောင်းကြေညာချက်မှာဖော်ပြထားပါတယ်။အမေရိကတိုက်လေပိုင်းကနေထွက်ခွာလာသူ9000တက်မင်းဟာမက္ကဆီကိုနိုင်ငံကိုဖျက်ပြီးအမေရိကန်နိုင်ငံမှာခိုးလုံခွင့်ရဖို့အတွက်ဝင်ရောက်ရေးကြိုးစားနေကြတာဖြစ်ပါတယ်။သူတို့တွေဝင်မလာနိုင်အောင်သမ္မတထရန့်အစိုးရကနေဆက်တကြောမှာထောင်နဲ့ချီတဲ့စစ်သားတွေကိုအင်အားဖြည့်ဆည်းလွတ်ပြီးစောင့်ကြပ်ခိုင်းထားတာဖြစ်ပါတယ်ရှင်။
မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းနဲ့နှစ်သစ်မှာထပ်မံတွေ့ဆုံမှုမျှော်လင့်ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားကောင်ဆောင်ကတော့2018ခုနှစ်ထဲအမေရိကန်နဲ့စိတ်ဆင်နာကောင်းကောင်းဆက်ဆံမှုမျိုးတွေနှစ်သစ်မှာဖြစ်ချင်မှာဖြစ်တော့မယ်ကြောင်းနှစ်သစ်ကူမင်ကပြောဆိုထားတာပါ။အမေရိကန်ရဲ့စီးပွားရေးပိတ်ဆို့တံခတ်မှုတွေဆက်ရှိနေမယ်ဆိုရင်မြောက်ကိုရီးယားရဲ့နျူကလ িয়ার ရေးဆွေးနွေးမှုတွေကိုပုံစံတစ်မျိုးနဲ့ချဉ်ကပ်ကောင်းချဉ်ကပ်ရမယ်ကြောင်းမြောက်ကိုရီးယားကောင်ဆောင်ကပြောဆိုလိုက်ပြီးနောက်မနေ့ကပဲသမ္မတထရန့်ကနောက်တစ်ချိန်တွေ့ဆုံမယ်အပေါ်အကောင်းမြင်သဘောထားကို Twitter လူမှုကွန်ရက်ကနေပြောဆိုလိုက်တာလည်းဖြစ်ပါတယ်။ အမေရိကန်သမ္မတနဲ့အချိန်မီတွေ့ဆုံဆွေးနွေးဖို့အသင့်ရှိနေသလိုနိုင်ငံတကာတိုင်ဝမ်ကကြိုဆိုမဲ့ရက်လက်မျိုးတွေထွက်ပေါ်ဖို့ကြိုးပမ်းသွားမှာဖြစ်ကြောင်းမြောက်ကိုရီးယားခေါင်းဆောင်ကပြောဆိုထားပါဒါပေမဲ့လည်းမြောက်ကိုရီးယားပြည်သူတွေရဲ့စိတ်ရှိသီးခံနိုင်စမ်းပေါ်အတွက်မှားပြီးဖိအားတွေပေးလာခဲ့မယ်ကမ္ဘာလယ်မှာပေးထားတဲ့ကိရိယာကိုမတီးပဲပိတ်ဆို့တံခတ်အရေးယူမှုတွေချမှတ်ဖို့ကြိုးပမ်းလာမယ်ဆိုရင်တော့အချုပ်ချာအာဏာကိုကောက်ွယ်ဖို့နဲ့ကိုရီးယားကျွန်းဆက်မှာငြင်းငြင်းရရှိဖို့တခြားနီးလန်းရှာဖို့ကလွယ်လို့ရွေးစရာလမ်းမရှိတော့တဲ့အကြောင်းလဲမြောက်ကိုရီးယားကောင်းဆောင်ကပြောဆိုထားပါတယ်မြောက်ကိုရီးယားအနေနဲ့နျူကလ িয়ার လက်နက်တွေကိုထုတ်လုပ်တာစမ်းသပ်တာတွေဒါမှမဟုတ်ရင်လည်းအသုံးပြုတာဖျက်ချတာတွေဆက်လုပ်သွားဖို့မရှိတဲ့အကြောင်းလဲမနေ့တုန်းကလက်ထက်ကူမိန်ကောင်မှကင်ဂျွန်ကပြောဆိုထားတာပါအမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်တွေပြည်ရဲ့နေဇွန်လာတဲ့စင်ကာပူနိုင်ငံမှာထိပ်သီးတွေ့ဆုံခဲ့ပြီးနောက်ပိုင်းကစလို့နှစ်ဖက်ကြားဆက်ဆက်ညှိနှိုင်းမှုတွေမှာတိုးတက်မှုမရဘဲရပ်တန့်နေတာလည်းဖြစ်ပါတယ်
ပြုတ်သမရာရှိချင်းပြင်ကကိုပိုင်အုပ်ချုပ်တဲ့ထိုင်ဝမ်ကျွန်းအနေနဲ့တီးစားခွဲထွက်ပြီးလွတ်လပ်တဲ့နိုင်ငံထူထောင်မဲ့အကြံစီကိုဆွတ်လွတ်တင်ပြီးတရုတ်ပြည်မကြီးရဲ့နယ်မြေအဖြစ်လက်ခံကြဖို့တိုက်တွန်းလိုက်ပါတယ်တရုတ်နဲ့ထိုင်ဝမ်ကြားတန်တမာဆက်ဆံရေးပြိုင်ဘက်တွေဖြစ်စေခဲ့တဲ့ထိုင်ဝမ်ကတနိုင်ငံတည်းသာသွေးချင်းတွေအတွက်အမှားစကားဆိုတဲ့အထင်ကြီးရမင်းကိုအနှစ်40ပြည့်အထိမ့်အမှတ်ကိုတရုတ်သမ္မတရှီဂျင်းပင်ကဒီကနေ့ပြောဆိုရင်တရုတ်နိုင်ငံရဲ့ထိုင်ဝမ်ပေါ်ရပ်တည်ချက်ကိုထပ်လောင်းအတည်ပြုလိုက်တာဖြစ်ပါတယ်တရုတ်နိုင်ငံရဲ့တနိုင်ငံစနစ်နှစ်ခုဆိုတဲ့မူပေါင်းအောက်မှာငင်းကြားစွာပြန်လည်ပေါင်းစည်းနိုင်ရေးအတွက်ပတ်ဝန်းကျင်တစ်ခုကိုဖန်တီးပေးဖို့တကားဖွင့်ထားပါတယ်လို့တရုတ်သမ္မတရှီဂျင်းပင်ကပြောဆိုလိုက်ပါတယ်ဒါပေမဲ့တီးကြားခွဲထွက်တဲ့ဘယ်လိုလှုပ်ရှားမှုမျိုးကိုမဆိုတရုတ်နိုင်ငံကခွင့်ပြုမှာမဟုတ်ဘူးဆိုတာကိုတော့သတိပေးလိုက်ပြီးပြန်လည်ပေါင်းစည်းရေးအတွက်လိုအပ်ရင်စီရေးအရာအေးအေးယူလာတွေလုပ်မယ်လို့လည်းထပ်မံကြုံဝါလိုက်ပါတယ်ထိုင်ဝမ်သမ္မတဆိုင်အင်္ဂွန်ကတရုတ်နိုင်ငံအနေနဲ့ထိုင်ဝမ်ကျင်းရဲ့ကိုပိုင်အုပ်ချုပ်တဲ့အဆင့်ကိုမဖြစ်မနေလက်ခံမှဖြစ်မယ်လို့မနေ့ကနှစ်တကူးမင်ကမှပြောဆိုပြီးနောက်တရုတ်သမ္မတရှီကျင်းပင်ကအခုလိုတုံ့ပြန်လိုက်တာဖြစ်ပါတယ်ရှင်
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6:00ခွဲကနေညနေ9:00အထိလိုင်းဒိုမီတာ70 kHz 1068.3 လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လည်ပေးနေပါတယ်ခင
်ဗျာ VOA American တန်မြန်မာဘာသာအစီအစဉ်ရဲ့ဗုဒ္ဓနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်လနကံပြပတ်တွေဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်အတွင်းပြီးခဲ့တဲ့ရက်တွေမှာတက်ကတ်မှုတွေကြောင့်ရက်တက်ဖော်ဝင်သူအပြင်းထန်ထန်ရတဲ့အကြောင်းမြမဆွေရကဒီနေ့ပဲသတင်းထုတ်ပြန်လိုက်သလိုနောက်ထပ်တိုက်ပွဲတွေဖြစ်နေတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်ပူစီတော်မြို့နယ်အတွင်းလုံရွေတောင်ဝင်ယူထားတဲ့နေချောင်းတက်ဖော်ဝင်တဲ့ရသေးတော်ပူစီတော်ကာလမော်ကစေတောင်ရွာကဖုံးကြီးချောင်းဝင်းမှာယာယီချေစိုက်ထားစဉ်မနေ့စောပိုင်းမှာလက်နက်ကင်အင်အား30လောက်ကလက်နက်ကြီးတွေလက်နက်ငယ်တွေနဲ့စတင်ပစ်ခတ်ရာက7မိနစ်လောက်အပြန်အလှန်ပစ်ခတ်မှုဖြစ်ပွားခဲ့တဲ့အကြောင်းအစိုးရရဲ့သတင်းတွေမှာဖော်ပြခဲ့ကြတာပါတကယ်မို့အတွင်းဒေသခံကြေးရွာသားတွေထိခိုက်မှုမရှိခဲ့ပေမဲ့နေချောင်းတက်ဖော်ဝင်ရဲတပ်သားတူကတော့ဒဏ်ရာရရှိခဲ့ပြီးစိုးရင်ရတဲ့အကြောင်းလဲသတင်းကဖော်ပြပါတယ်တက်ခတ်တဲ့လက်နက်ကိုင်တွေကဘဲဖွဲ့စည်းရဆိုတာကိုတော့သတင်းမှာဖော်ပြမထားပေမဲ့မချောင်းရင်လာတွေကဆက်လို့ဘူတိတော်မြို့နယ်အပောင်းဝင်ရခိုင်ပြည်နယ်ထဲမှာမြန်မာလူမျိုးရေးတပ်ဖွဲ့တွေနဲ့တိုင်းဒေသလက်နက်ကိုင်ရခိုင်တပ်မတော်အေအေတို့တပ်ပွဲတွေဆက်တိုက်ဆိုသလိုဖြစ်ပွားနေတာပါဒီဖွဲ့ရဲ့ပြောခွင့်ရခိုင်သူခါကတော့စေတောင်ဒေသမှာလူမျိုးရေးတပ်ဖွဲ့တွေနဲ့တက်ခတ်မှုတွေရှိကြောင်းအတည်ပြုပေမဲ့နေချောင်းရဲတပ်ဖွဲ့ဝင်တွေကိုတက်ခတ်မှုမရှိကြောင်းငြင်းဆန်ထားပါတယ်ဒီနေ့မှလည်းပူစီတော်နဲ့ကြောက်တော်မျိုးနယ်တွေမှာတက်ခတ်မှုတချို့ရှိခဲ့ကြောင်းလည်းအေဖွဲ့ပြောခွင့်ရကပြောဆိုခဲ့တာပါဒီမှာတက်မလို့ကတော့စစ်စီနေမြေတချို့မှာစီရဲလို့ရှာမှုတွေကိုဒီဇင်ဘာလ21ရက်နေ့ကနေဧပြီလ30ရက်နေ့ထိရက်ဆိုင်ထားမဲ့အကြောင်းကြေညာထားပြီးတက်ခတ်မှုတွေရန်နာထားစဉ်ငြင်းငြင်းအတွက်ဆွေးနွေးဖို့ရည်ရွယ်ထားတဲ့အကြောင်းပြီးခဲ့တဲ့လတည်းမှာပဲကြေညာထားပေမဲ့လက်တော်လက်နက်ကံပြုခတ်တွေဖြစ်နေတဲ့ရခိုင်ပြည်နယ်ကတော့လေးလာချာစစ်စီရဲတွေရန်နာမဲ့အစီအစဉ်မှာပါဝင်တာမရှိပါဘူး
ဘင်္ဂလားဒေ့ရှ်နိုင်ငံမှာတနင်္ဂနွေနေ့ကကျင်းပခဲ့တဲ့ထွေထွေရွေးကောက်ပွဲမှာဝန်ကြီးချုပ်ရှိတ်ဟာစီနာဦးဆောင်တဲ့ပါတီကအပြတ်အသတ်နိုင်ရခဲ့တဲ့အတွက်အစိုးရဖွဲ့စည်းနိုင်ရေးပြင်ဆင်နေပါပြီ။ဒါဟာအဝါမီလိဂ်ပါတီဦးဆောင်တဲ့အစိုးရတက်တန်း၃ချိန်ဆက်တိုက်အတွက်အစိုးရဖွဲ့နိုင်ရေးပြင်ဆင်နေတာဖြစ်ပါတယ်။ဒါပေမဲ့ဦးဆောင်ပါတီအနိုင်ရခဲ့တဲ့ရွေးကောက်ပွဲကတော့အကြမ်းဖက်မှုတွေဖြစ်ခဲ့ပြီးမဲသမားမှုတွေရှိခဲ့တယ်ဆိုတဲ့တန်တရားတွေနဲ့ရင်ဆိုင်နေရပါတယ်။မဲလိန်နာတွေနဲ့မဲဆန္ဒရှင်စီရင်တွေမမှန်ပကန်လုပ်ခဲ့တယ်ဆိုတဲ့ဆွတ်ဆွဲချက်တွေအပြင်အဝါမီလိဂ်ပါတီထောက်ခံသူတွေကအတိုက်ခံပါတီမဲယုံကြတာဝန်သူတွေကိုသိခံပါရှင်မဲအတိုက်ခံပါတီကနေမဲယုံ ဒီအဝါမီမစ်လိဂ်ပါတီထောက်ခံသူတွေမဲယုံကြတာဝန်ရှိသူတွေကိုမဲယုံတဲ့ဝင်ခွင့်မပေးဘဲပိတ်ပင်ထားခဲ့တယ်လို့ဆိုပါရတယ်။ GOF လို့ခေါ်တဲ့အကြီးမားဆုံးအတိုက်ခံညွန်ပေါင်းအဖွဲ့ကတော့တနင်္ဂနွေနေ့ကရွေးကောက်ပွဲဟာတရားမဝင်လို့ပယ်ဖျက်ကြောင်းကြေညာပေးဖို့တောင်းဆိုနေပါတယ်။ GOF ဥက္ကဋ္ဌကမာဟူစိန်ကတော့နိုင်ငံတော်လုံးမဲတမျှအတိုက်ခံရတယ်လို့ပြောဆိုလိုက်ပါတယ်။ဘီယုတ်ဒုက္ခနိုင်ငံရဲ့ဒီရွေးကောက်ပွဲရဲ့ရလဒ်ကိုလက်မခံနိုင်ကြောင်းနဲ့ဗက်မလိုက်တဲ့အစိုးရတရက်ကနေရွေးကောက်ပွဲအသစ်တရက်ကျင်းပပြီးဖို့ GOF ကGOF အတိုက်ခံညွန်ပွဲကညွန်ပေါင်းအဖွဲ့ကတောင်းဆိုနေတာဖြစ်ပါတယ်ရှင်
။အိန္ဒိယနိုင်ငံမှာဘာသာရေးအရထွတ်မြတ်ထားတဲ့နေရာတွေကိုအရွယ်ရောက်သူအမျိုးသမီးတွေဝင်ရောက်ခွင့်ကန့်သတ်ထားတဲ့ရာစုနှစ်နဲ့ချီတဲ့တားမြစ်ချက်ကိုဆန့်ကျင်ပြီးအမျိုးသမီးနှုဒီနေ့ပဲဟိန္ဒူဘုရားကျောင်းတစ်ခုထဲဝင်ရောက်ခဲ့ကြပါတယ်။အိန္ဒိယနိုင်ငံတောင်ပိုင်းကေရလာပြည်နယ်ကတောင်ပေါ်ဘုရားကျောင်းတစ်ခုဖြစ်တဲ့ဆာဘရီမာလာကိုဒေသခံရဲတပ်ဖွဲ့ဝင်တွေခြံပြီးအမျိုးသမီးနှုအယုံမတက်ခင်အချိန်မှာဝင်ရောက်ခဲ့ကြတာပါ။တဲ့စနစ်ကနေ50ကျအမျိုးသမီးတွေဝင်ရောက်ခွင့်တားမြစ်တာကိုထောက်ခံထားတဲ့ဟိန္ဒူအယူဝါဒဆွဲပြင်းထန်သူအုပ်စုတွေအတွက်တော့အမျိုးသမီးလျောက်ဝင်ရောက်တဲ့အတွက်ဖျားကြောင်းကိုညင်နွမ်းစေတယ်ဆိုပြီးအမျက်ဒေါသထွက်ဖို့လဲတေချာတော့ရှိနေပါတယ်။ဟိန္ဒူဘာသာဆင်လာရကလေးမူပွားနိုင်တဲ့အရွယ်အမျိုးသမီးတွေဟာစင်ကြယ်မှုမရှိဘူးလို့ယုံကြည်ထားကြပြီးဘာသာရေးခန်းသားတွေမှာပါဝင်ဝင်လည်းမပေးပါဘူး။ဆာရီမာလာဖျားကြောင်းကိုအရင်ဆုံးကဝင်ဖို့ကြိုးစားခဲ့ကြတဲ့အမျိုးသမီးတွေကိုတော့ဟိန္ဒူဘာသာဝင်တွေကတားဆီးခဲ့ကြတာပါ။ဒါပေမဲ့လည်းတားမြစ်ချက်ဟာဥပဒေနဲ့မညီကြောင်းအိန္ဒိယတရားရုံးကဆုံးဖြတ်ခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့နှစ်စက်တင်ဘာလထဲမှာပဲဟိန္ဒူဘာသာကိုးကွယ်သူတွေနဲ့ရဲတပ်ဖွဲ့ဝင်တွေကြားတွေ့ထွက်တန်ယူအတည်ယုံနေလဲဖြစ်ခဲ့ပါတယ်။ပြည်နယ်ဝန်ကြီးချုပ်ပင်နာရီဗီဂျန်ရန်ကတော့ဖျားချောင်းကိုဝင်လို့သူဘယ်သူကမဆိုရဲတပ်ဖွဲ့ကအကောက်ဝင်းပေးမှဖြစ်တဲ့အကြောင်းဒီနေ့ပဲသတင်းတောက်တွေကိုပြောဆိုခဲ့တာပါ။
ထိုင်းနိုင်ငံမှာရာစုနှစ်တွေနဲ့ချီအုပ်ချုပ်တဲ့ထီးနန်းစံဘရင်စနစ်အရာထိုင်းဘရင်မဟာဝိဇ္ဇာလုံကုန်းဟာမေလ၄ရက်နေ့ကနေ၆ရက်နေ့အထိတရားဝင်ဗိသိက်ခံယူမှာဖြစ်တယ်လို့ထိုင်းဝန်ကြီးချုပ်ပရာယုတ်ချန်အိုချာကဒီကနေ့ဗုဒ္ဓဟူးနေ့မှာကြေညာလိုက်ပါတယ်။ထိုင်းနိုင်ငံမှာနန်းသက်290ကျားထီးနန်းစံခဲ့တဲ့ဘရင်ဘူမိဘောဟာ2016ခုနှစ်မှာနှစ်ရွာစံခဲ့ပြီးနောက်သက်66နှစ်အရွယ်တားဖြစ်သူအိမ်ရှိမင်းသားမဟာဝိဇ္ဇာလုံကုန်းကထီးနန်းအမွေဆက်ခံခဲ့တာဖြစ်ပါတယ်ရှင်။
ဗုဒ္ဓဟူးနေ့ညနေပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုအောင်လင်ဦးနဲ့ဒေါခင်ဆိုးဝင်းတို့ကပြောပြပေးခဲ့တာပါ။အခုထုတ်လွှင့်ပေးနေတဲ့ Radio Diet ထုတ်လွှင့်အစီအစဉ်ကို VOA ရဲ့ Internet Website လိပ်စာ burmese.voanews.com ကနေလည်းကျွန်မတို့အခုထုတ်လွှင့်နေတဲ့အချိန်နဲ့တပြေးညီနှားဆင်နိုင်ပါတယ်။အခုတော့သတင်းလွှာတွေကိုထုတ်လွှင့်ပေးပါမယ်။ရခိုင်ပြည်နယ်အတွင်းမှာမြမတက်မရော်နဲ့ရခိုင်လက်နက်ကိုင်ဖွဲ့ AA တို့အကြားနှစ်သက်ကူးနေကနေဒီကနေ့အထိတိုက်ပွဲတွေဆက်ဖြစ်နေသေးပါ။အဲ့ဒီတိုက်ပွဲတွေဒါမှကလုံခြုံရေးပိုင်းဆိုင်ရာတခြားစိုးရင်ပွဲအခြေအနေတချို့လည်းရှိနေပြီးနေရက်ဆုံခွာထွက်ပြေးနေရသူတွေဟာလည်းလိုအပ်တဲ့အကူအညီတွေမရနိုင်ပဲဖြစ်နေပါတယ်။ဒီအကြောင်းကို VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကုန်းအင်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ2019နှစ်သိကူးနေ့ကနေဒီကနေ့ဗုဒ္ဓဟူးနေ့အထိရခိုင်ပြည်နယ်ဗုဒ္ဓတောင်မြို့နယ်နဲ့ကြောက်တော်မြို့နယ်ဘက်မှာမြမတပ်မတော်နဲ့ရခိုင်တပ်မတော်အေအေဖွဲ့တို့ကြားတိုက်ပွဲပြင်းထန်စွာဖြစ်ပွားနေစေလို့အေအေပြန်ကြားရေးတာဝန်ခံခိုင်တုခက VOA ကိုခုလူပြောပါတယ်
။မနေ့ကဇန်နဝါရီလ10ရက်နေ့ကစပြီးတော့ဒီနေ့နေ့ရက်နေ့မှလည်းပဲတိုက်ပွဲကဆက်ပြီးတော့ဖြစ်နေတော့မယ်ဗျ။အဲဒီဗုဒ္ဓတောင်မြို့နယ်ပေါ့ဒီနေ့မနေ့မှလည်းပဲ7နာရီ5မိနစ်ကစလို့ဒီငွားရုံတော်ရွာရဲ့ရှေ့ဖက်တောင်တန်းပေါ်မှာတိုက်ပွဲပြင်းထန်နေတယ်မင်းကတော့တိုက်ပွဲကနှစ်နေရာမှာဖြစ်တယ်ဗျပထမတိုက်ပွဲကတော့ဒေတောင်နဲ့ကန်တင်ရွာအကြားမှာဖြစ်တာဒီမှာစစ်တပ်ကနေတက်လန်သွားပြီးတော့မှသူတို့ဒီလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်တယ်ဗျကန်တင်ရွာသေးကိုလက်နက်ကြီးအလုံး20တက်မနေသူတို့ပစ်ခတ်တာရှိတယ်အဲ့မှာဖုံးကြောင်ရောဒီမှာရွာသေးမှာရောအဲ့မှာရှိတယ်ဗျနောက်ဒုတိယတိုက်ပွဲကတော့ကြောက်တုံမြို့နယ်ဘလူချောင်းရွာရဲ့အရှိတ်အတန်းမှာဖြစ်တာစင်နာရီ50မိနစ်မှာဖြစ်တယ်
ဒီလိုဖြစ်တဲ့တိုက်ပွဲတွေမှာသမတော်ဘက်ကနေရွာသင်းကိုလက်နက်ကြီးနဲ့ပစ်ခတ်ဆက်ခတ်ခဲ့တယ်လို့လည်းခိုင်တုခကဆိုပါရတယ်။တိုက်ပွဲတွင်နှစ်ဖက်ထိခိုက်မှုရှိနေတယ်လို့ဆိုပေမဲ့လည်းတိကျအတိမပြုတ်နိုင်သေးပါဘူး။အင်ကန်နေ့ကဗူရီတောင်မြို့နယ်ကံပြင်းနဲ့စီတောင်ကြားတိုက်ပွဲဖြစ်ပွားခဲ့တာကြောင့်ကံပြင်းရွာသားတွေစစ်ပေးလွတ်ရာကိုတင်းရှောင်နေကြရတယ်လို့စီရီတောင်ကြည့်ရအောင်အုပ်ချုပ်ရေးမှူးဦးကျော်တန်းကပြောပါရတယ်
။မနေ့ကလေကံပြင်းနဲ့စီတောင်ကြားမှာဖြစ်တယ်။ပေါ့ပန်ကြနေတဲ့အမျိုးကြီးတို့လက်နက်ငယ်တို့အတန်ကြနေရတယ်ရွာသားတွေထွက်ပြီးလို့ကျွန်တော်တို့ဇီတောင်ကျအောင်စုမှာဟိုလူပေါင်း40ခန်းရောက်ရောက်နေတယ်။လို့လို့ဆိုတော့ကျွန်တော်တို့ဇီတောင်ရွာကသူတို့ကိုနည်းနည်းကုန်ကြီးထောက်မထားတာပဲ။ဘူးလို့ပေါက်တန်ကြနေတော့သူတို့ကရွာကိုမပြန်ရသေးဘူး။ပေါက်တန်ကြီးပြီးမှသူတို့ကပြန်မှာ။ဘူးတော့လို့လို့ဆိုကျွန်တော်တို့ဇီတောင်စီမှာပဲသူတို့စိတ်ပြေဆောင်နေကြမှာ
။လက်ရှိစေတီတောင်ကျရွာနဲ့စပါးထားကျရွာမှာစစ်ဆောင်ဥယျာဉ်200နီးပါးရှိနေတယ်လို့လည်းသူကဆိုပါတယ်။ဒီတိုက်ပွဲသတင်းနဲ့ပတ်သက်ပြီးမေးမြန်းဖို့အတွက်တမတော်သတင်းမှပြန်ကြားရေးဘွဲ့ကမြန်မာနိုင်ငံသတင်းမီဒီယာကောင်စီကိုပေးပို့ထားတဲ့ဆက်သွယ်ရန်ဖုန်းနံပါတ်စီရင်ထက်ကနဘာကတိုင်ဦးစီးဘူမူကြီးကို VOA ကအချိန်ချင်းဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြေဆိုတာမရှိခဲ့ပါဘူး။
ไต้หวันพี่เนี่ยได้สวยแต่เรื่องนี้ทั่วเนี่ยได้ต้องด้วยมาเว้ยเองการนี้เนี่ยในบ้านดงอ่ะยี่ขันพี่เนี่ยวุ้นจิ๋วเยอะตีร่างพุ่งยี่ยี่ขี้เสียงการนั้นมีอุ้มอยู่เนี่ยลองเจนเนี่ยนั่งจ้าจี้ว่าจ้ามีอุ้มวยแต่ร่างมาไม่ปากเว้ยมุ่งพี่บอกแค่ว่าเลย
ที่พี่สิน่าสงสัยนี่กูรู้อันนี้ที่บ้านดีก็พี่เนี่ยลูกตัวกูสิเลยอุ้มมังทุนหลังอ่ะคุณรู้ที่พี่พิสูจน์ว่าเลยว่าที่เจ้าดูกันที่ที่ตั้งไปก็ได้ยาวปุ่นยามยี่ตัวกูดูเช็ดกันเนี่ยตรงเบาเดี๋ยววันนี้ชาวกายแบนดาควงกายนาวิสิบงกายจะด้วยน้ำมาเจียงเสียดีกว่าผมอยากอุ้มใครเอาชมูกันเนี่ยไอ้ตัวเนี่ยไปดูวันที่ตาไอ้ที่เจ้าเรามาบุกอ่ะฮับเอาดับบุ๋นอ่ะ
ตอนนี้ถ้าเรื่องเด็กอาจจะบ้ามาไม่ใช่แบบนี้แต่เราอาณาเป็นอยู่ที่ดูยังไงลงจากตั้งแต่ตอนสงกรานต์นี่มาเลยเป็นที่เดียวว่าสุดาดอกอุลลอลนี่เราเข้มงวดอย่างนี้แบบนี้ต้องเอาคนมึงเด็กอาจจะรู้ไม่สุดาดอกตีชาวบ้านเลยสุดาดอกจะมึงเนี่ยแหละเขาจะรู้ว่าอีชาจะอะไรตั้มรอยที่สมาคมเนี่ยนี่น่าสงสัยเปลี่ยนชะเทมาร์โรซีเอฟริบิกาพี่ป่วยอย่างยังไงบินเนี่ยตีได้ด้วยไม่ปากไว้มือพี่เส้นต้องเจียมพี่ป่วยแค่เดี๋ย ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီ
Tangan, Bijanko, Awapiane, Pinyawa, Jiwaga, Sishan, Redwe, Frika, Guni, Piyi, Ma, Katwin, and Lule, Chalko, Mune, Guni, Piyi, Puatawanka, Uso, Winga, Piaware.
ကျွန်တော်တို့တက်လို့ဟာဒီနေလုံးဝန်ကြီးအပါဝင်ဝန်ကြီးချုပ်မြို့နယ်အခွေအောက်ကခေါ်လို့ကွန်ပျူတာနဲ့တွဲလို့ရပါတယ်လို့အကြေညာပြောထားမှုတယ်ကွန်ပျူတာနဲ့တွဲရတော့ဒီဘက်ကူရရောက်မှကျွန်တော်တို့အဲ့ဒီချောက်ပေါ်ထက်ကိုတက်ခွင့်မပေးဘူးပုံမှန်လေးတပွဲတိတိနေတာအခုတည်းဒီဘူးမှဒီပေါ်ပေးလို့မရှိဘူးမြန်မာလူစုဆန်တပူကိုအရေးကြောက်တယ်လေအဲ့လိုမျိုးတွေတိုက်ပွဲဖြစ်ပွားနေတဲ့ရ ကအန်စီလက်မှတ်ထိုးအပြည့်ရဖွဲ့တွေရောအန်စီလက်မှတ်မထိုးနိုင်သေးတဲ့တိုင်းဒါလနဲ့ကန်ဖွဲ့တွေနဲ့ပါလီလအပြည့်ရသားမယ်လို့ဒီဇင်ဘာ22ရက်နေ့မှာထုတ်ပြန်ထားပါတယ်။ဒါပေမဲ့လို့လက်ရှိရခိုင်ပြည်နယ်ကြောက်စော်ရတိတောင်ဗူဒီတောင်ပုံလုံးမြို့နယ်ဘက်မှာတမရုံနဲ့ရခိုင်တမရုံအေအေတို့ကြားတိုက်ပွဲတွေဆက်လက်ဖြစ်ပေါ်နေစေဖြစ်တယ်လို့
တိုင်းပွဲတွင်ဒေသခံကြေးရွာသားတွေကလည်းပေလို့ရကိုစစ်ပြေးဒုက္ခတဲ့အနေနဲ့တင်းရှောင်နေရဆဲအခြေအနေမှာရှိနေပါတယ်ခင်ဗျာ။ VOA တိုင်းခြေဆိုင်သတင်းတောက်နိုင်ကိုဝင်သတင်းပေးပို့ထားတာပါ။အခုဆက်ပြီးတော့ထိုင်းမလေးနယ်စပ်မှာမြန်မာနိုင်ငံသားတွေဖမ်းဆီးခံရတဲ့အကြောင်းသတင်းလွှာကိုတင်ဆက်ပေးပါမယ်။ ထိုင်းမလေးနယ်စပ်ဆုံခလာခရိုင်ထဲမှာလူကုန်ကူးကိုင်းခေါ်ဆောင်လာတဲ့မြန်မာနိုင်ငံသား14ဦးဟာဆုံခလာခရိုင်ဘန်ကန်တစ်တောအတွင်းမှာအစာရေစာပြတ်နေတဲ့အခြေအနေနဲ့ဖမ်းဆီးခံခဲ့ရပါတယ်။ VOA
ထိုင်းခြေဆိုင်သတင်းတောက်မိုက်အေးမာကသတင်းပေးပို့ထားပါတယ်ရှင်။ထိုင်းနိုင်ငံတောင်ပိုင်းဆုံခလာခရိုင်ဘန်ကန်တစ်တောအတွင်းမှာမလေးရှားနိုင်ငံကိုခေါ်ဆောင်သွားမဲ့လူကုန်ကူးသူတွေကိုစောင့်စားနေကြတဲ့မြန်မာနိုင်ငံသား14ဦးကိုနေမြေကန်ရဲတပ်ဖွဲ့ဝင်တွေနေကြောင်တက်နဲ့ လောက်ကအပါဝင်လူကုန်ကူးမှုတိုက်ဖျက်ရေးအဖွဲ့၄ဘွဲ့ပူးပေါင်းပြီးဇန်နဝါရီလ၁ရက်နေ့မှာဖမ်းဆီးခဲ့တာဖြစ်ပါတယ်။ထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကမှတ်တမ်းနဲ့အလုပ်သမားရေးတာဝန်ခံဦးမင်းဦးကတော့ထိုင်းတောင်ပိုင်းမှာဖမ်းမိတဲ့လူကုန်ကူးခံရသူတွေနဲ့ပတ်သက်လို့အခုလိုပြောပြပါတယ်။ဒီကြက်ကသူတို့ကမလေးရှားလိုပဲထွက်ကြတယ်။အများစုက ဟိုဘယ်လိုမှတောက်လျှောက်ရှိနေလဲဆိုတဲ့သဘောပေါ့။ဒါနဲ့ဝိုင်လာတရက်နေ့မှာဖန်စီခံရသူတွေဟာအမိုးကမရှိပဲတောရင်မှာပဲပလတ်စတစ်အခင်းတွေနဲ့စုနေကြတာဖြစ်ပြီးမြန်မာနိုင်ငံသားတွေဟာထိုင်းအရာရှိတွေတွေ့သွားတဲ့အချိန်မှာအစာရေစာပြတ်နေကြတာကိုတွေ့ရတယ်လို့ဆိုပါတယ်။မြန်မာနိုင်ငံကနေဝင်ရောက်လာသူတွေကဆယ်လေးဦးထဲမှာ ကိုဟာရခိုင်ပြည်နယ်ကရိုဟင်ဂျာလူခေါ်နေတဲ့အစ္စလာမ်ဘာသာဝင်တွေဖြစ်ပြီးကျန်9ဦးကတော့မြန်မာတွေဖြစ်တဲ့အကြောင်းဗန်ကန်ရဲစခန်းကထုတ်ဖော်ပြောဆိုခဲ့ပါတယ်။ဖန်စီခံရသူတွေထဲမှာအသက်17နှစ်မပြည့်သေးတဲ့လူငယ်တွေပါပါဝင်နေတယ်လို့လည်းဆိုပါတယ်။နှစ်တကူပွဲတော်လုပ်နေကြတဲ့အချိန်နဲ့တိုက်ပြီးလူကုန်ကူးသူတွေဟာမြန်မာနိုင်ငံသားတွေကိုထိုင်းမလေးနယ်စပ်ကနေတဆင့် မလေးရှားနိုင်ငံအထိပို့ပေးနေကြတာဖြစ်ပါတယ်။ဖန်စီခံရတဲ့လူတွေဟာတပ်တေအထောက်ထားမရှိဝင်ရောက်လာကြတာကြောင့်ထိုင်းလာဝကဥပဒေနဲ့တရားဆွဲဆိုခံရမှာဖြစ်ပြီးသူတို့ကိုခေါ်လာတဲ့လူကုန်ကူးသူတွေကိုလည်းဆက်လက်ဖော်ထုတ်သွားမှာဖြစ်တယ်လို့လည်းထိုင်းရနာပိုင်တွေကဆိုပါတယ်။ ခိုင်းတောင်ပိုင်းမှာတော့ပြီးခဲ့တဲ့2018ခုနှစ်အတွင်းမှာလူကုန်ကူးခံရတဲ့သူ1000ကနေလောက်ဖမ်းဆီးခံခဲ့ရပြီးတချို့ကတော့တရားမဝင်ခိုးဝင်မှုတွေနဲ့ဖမ်းဆီးခံရတယ်လို့တချို့ကတော့လူကုန်ကူးမှုတွေနဲ့အမှုစစ်ဆေးဖမ်းဆီးခံရတာတွေအရေးယူခံရတာတွေလည်းရှိနေပါတယ်ရှင်။မအေးမှာသတင်းပေးပို့ထားတာပါရှင်။
VOAမြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့ညနေပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်DCကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ကုံဆုံးသွားပြီဖြစ်တဲ့2018ခုနှစ်အတွင်းမြန်မာပြည်သူလူထုအများစုရဲ့စားဝတ်နေရေးစီးပွားရေးအပါအဝင်အခြေအနေအရရဟာတည်တည်တသာတိုးတက်မှုမရှိခဲ့ဘူးလို့ဒေသလူတွေကသုံးသပ်ထားပါတယ်။2019နှစ်သစ်မှာရောမြန်မာပြည်သူပြည်သားတွေကိုယ်တိုင်ကဘာတွေမျှော်လင့ ချပြောဆိုချက်တွေကို VOA သတင်းတောက်တွေဖြစ်တဲ့ကိုဇော်ထက်နဲ့ကိုဆိုင်တို့ကစူးစီးတင်ဆက်ပေးထားပါတယ်ရှင်
။လက်ရှိမြန်မာနိုင်ငံရဲ့နိုင်ငံရေးဆိုလို့ရှိရင်ဒါအနေသူပကံကိကပဲစတွက်မယ်ဆိုရင်မင်းဆိုရသားတွေဖန်နာရှင်တွေအတွက်မဟုတ်ပဲနဲ့ကျူတူပိတ်ကနိုင်ငံရေးကြီးချင်းအမြင့်မားဆုံးချိန်ဖြစ်နေတယ်။ဒါတွေကိုလည်းပဲသူပြင်းဟိုလူငယ်တွေပိုတိဖို့လိုတယ်။အဲ့လိုလိုတိရှိယုံကြည်တော့မှသူတို့အနာဂတ်ရဲ့မျှော်လင့်ချက်တွေအပြည့်အဝရှိမှာ
အနှစ်သစ်အနေနဲ့ပေါ့နော်မျှော်လင့်ထားတာငင်းငင်းလေးရတယ်မြန်မာပြည်ကိုငင်းငင်းအများဆုံးရတယ်အခုဆွေးနွေးပွဲတွေရတဲ့ဆင်းရတယ်ဆွေးနွေးပွဲတွေထက်ဆိုင်ရင်ကျွန်တော်လိုချင်တာငင်းငင်းကြီးပဲဆွေးနွေးပွဲတွေလိုချင်တာမဟုတ်ပဲတော့ဆွေးနွေးပွဲတွေရဆင်းငင်းငင်းကိုအများဆုံးသွားပါငင်းငင်းကိုကျွန်တော်တို့ကြောင်းသားတွေမဟုတ်ပြည်သူတွေအားလုံးကငင်းငင်းကိုမျှော်လင့်နေပါတယ်ပြီးတော့ဒုတိယပြည်သူတွေလိုအပ်တော့ကျွန်တော်စီးပွားရေးပါဆိုတော့အဲ့ဒီအစိုးရတက်လာရတဲ့အလုံးလာခဲ့တာငင်းငင်းကြီးပါဒါပေမဲ့အခုချိန်ကြီးကျွန်တော်တို့လိုအပ်နေတာပြည်သူအများစုလိုအပ်နေတာကပြန်စဉ်းစားကြည့်မယ်ဆိုရင်စီးပွားရေးဆိုင်ရာစီးပွားရေးဖွံ့ဖြိုးတိုးတက်မှုကိုပြည်သူများစုကတောင်းတနေတဲ့ကာလဖြစ်နေပြီးတော့စီးပွားရေးဒီဒုတိယစီးပွားရေးအရေးကြီးဆုံးပြန်လုပ်နေရမယ့်ကာလဖြစ်ပြီ2020လေးပြီးတော့မယ် NLD အနေနဲ့စီးပွားရေးကိုအဓိကလှုပ်ဆောင်တင်နေပြီစီးပွားရေးကိုအင်တိုင်းအားတိုင်းလှုပ်ဆောင်တင်နေပြီငင်းငယ်ကြီးကိုလည်းတစ်ဖက်ကလှုပ်ဖို့ဒါမဲ့လေငင်းငယ်ကြီးနဲ့စီးပွားရေးကိုရှင်တွဲလှုပ်တင်နေလို့ကျွန်တော်ညီမလေးကြောင်းသားတယောက်လေးပဲဟုတ်
ခုမရှိစင်းသားอยู่တော့လည်းပပကိုကျွန်တော်ပြောတယ်စိုက်ကနေနေဖမ်းမဖမ်းသေးစီအောင်ကျွန်တော်ပြောလို့ကျင်တယ်အဲ့သူအူလမ်းရင်းမဲ့လို့လို့စီကမ်းမဲ့တော့စီကမ်းမဲ့တော့မနှင်းကြပါဘူးအဲ့လိုမျိုးကျွန်တော်တို့ကဘလက်ဘေးနဲ့နေတယ်ဘလက်ဘေးနဲ့နေတော့စီဗီနီယာဖမ်းကြတယ်အဲ့လားပဲဖမ်းစီအောင်ကျွန်တော်ပြောချင်
တယ်ကျွန်တော်နာမည်ကတော့ဦးမြင့်လေးပါကျွန်တော်ဈေးတဲ့ပါလေ2012ဆလို့ပေါ့နောက်မိသားစုနဲ့ပြောချင်တာတစ်နှစ်ပတ်လုံးဆက်တန်းနေပါတယ်ပြီးတော့ကျွန်တော်တို့ဒီလက်ရှိမြန်မာနိုင်ငံကြီးရဲ့အပေါ်မှာလေလွတ်လပ်စွာဧည်သည်ခွင့်ရခြင်းနဲ့ဧည်သည်ခွင့်လည်းပေးခြင်းပါပေးနေနေလည်းကောင်းပါလေနော်အဲလိုမျို
းခင်ကြီးတွေအမှာတော့ပြောပြီးအဲ့တော့ကျေးဇူးတင်တယ်ယူးလူတော့ဟာမန်းတူတော့ကောင်းမှုဒီမျက်မှာအဲ့ခင်ကြီးတွေကပြောနေကိုမြတ်ဖုတဲ့နေရာဆိုရင်တော့ပြောတာပေါ့အဲဘယ်ဦးတိကသားခြင်းလဲဆိုတော့မြတ်ဖုတဲ့နေရာကိုသုံးပါခြင်းလား
အမှန်လည်းလူစီရပဲလို့
ကိုစောထက်နဲ့ကိုဆိုင်တို့စူးစီးတင်ဆက်ပေးထားတာပါရှင်။အခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။ဖျော်ဖြေလုပ်ငန်းတွေကိုနီးပညာကအလျင်မြန်ပြောင်းလဲနေပြီးတော့တချို့တွေကတော့လူတွေဟာဗီဒီယိုဂိမ်းဆော့ဖို့အတွက်အချိန်တွေအများကြီးသုံးနေပြီးအချင်းချင်းပြောဆိုဆက်သွယ်ဖို့အချိန်မရှိတော့ဘူးလို့မြင်နေကြပါတယ်။American ပြည်ထောင်စု Los Angeles မြို့က 2-bit circuits မှာတော့ game လဲကစားရင်အချင်းချင်းလဲပြောဆိုဆက်သွယ်နိုင်မှုအစီအစဉ်ထားပါတယ်။ Elizabeth Lee သတင်းပေးပို့ထားတာကိုကိုငင်းညံကတင်ပြပေးထားပါတယ်ရှင
်။ရိုးရပွဲစည်းတွေထပ်ပို့ပြီးပျော်စရာကောင်းတဲ့ဖျော်ဖြေရေးကစားကွင်းပါ။ဒါကတော့ 2-bit circuit ကစားကွင်းဖြစ်ပါတယ်။လာကစားတဲ့ Kelly Bandor က
I think it takes the whole arcade.
Arcade game ကစားတာတွေကိုနောက်တစ်ဆင့်မြင်လိုက်တယ်လို့ပါ။ဒီကနေ့ည game တစ်ခုကစားခဲ့တာတော်တော်လေးမောပြီးတော့ချွေးတွေလည်းပြန်နေပါတယ်
။ game ကစားနည်းတွေကိုနီးပညာသုံးကင်မရာ၊ sensor အာရုံခံကိရိယာတွေနဲ့ပေါင်းစပ်ပြီးကစားတဲ့သူတွေကိုအတွေ့အကြုံတွေရစေတာပါ။ twist twist game လို့အခန်းထဲကလွတ်အောင်ပြေးရတဲ့ကစားနည်းမှာဆိုရင်ကစားသူတွေဟာအုပ်စုလိုက်ကစားနိုင်ပြီးမြစ်ထဲမှာတငယ်ချင်းတစုနဲ့ဖောင်စည်းသွားရင်ဂျိုသားတွေကိုတနက်နဲ့ပြေးရတာမျိုးအာကာသယာဉ်ကိုတငယ်ချင်းတွေနဲ့အတူတူမောင်းရတာမျိုးပုံရိပ်စစ်နီးပညာ VR ကိုသုံးပြီးကစားရတာပါဖျော်ရည်ရမကတောက်တုံးကျင်နေဆိုရင်တော့စက်ရုပ်ကဖျော်ပြတာပ
ါ
စက်ရုပ်ကဖျော်ပြတာကိုမတောက်ဘူးပါဘူးရေလည်းမိုက်ပါတယ်သူကတေးချာတော့လှုပ်ပေးလိုက်သေးတယ်ဗျာ
2-bit circuit ကစားကွင်းမှာနောက်ဆုံးပေါ်တီထွင်ထားတဲ့ကစားနည်းမျိုးစုံရနိုင်ပြီးတော့အဲ့ဒီနေရာမှာနေဖန်တီးခဲ့တာပါဘူးတွဲတီထောင်သူ Eric Gradman က
We're standing here in the 2-bit circuit shop
And the Two-Bit Circus shop shares a wall with the Two-Bit Circus park. And that means
Two-Bit Circus လေးဦးနေရာကိုရောက်နေတာပါ။ဒီနေရာဘေးကကစားဝင်းကပ်ရက်မှာရှိပြီးတော့ကျွန်တော်ဒီဘက်ကစမ်းသပ်ထုတ်လုပ်တဲ့စက်တွေကိုဟိုဘက်မှာအစမ်းသုံးနေပါလေ။ဖြောက်ရေးစက်အစ်တွေထုတ်လုပ်ဖို့ဖန်တီးနွင်ဆန်းရင်မြင်တဲ့အဖွဲ့နဲ့လူတွေလည်းရှိပြီးဒီစက်တွေကိုစမ်းပြမဲ့လူတွေလည်းရှိပါတယ်
။ဘူးတွဲတီထောင်သူ Eric Grabman ဟာ American စစ်တပ်အတွက်ဆက်ယုံနဲ့သူ့အသာသူမောင်းနိုင်တဲ့ကားတွေနမူနာစမ်းသပ်တိစောက်ပေးခဲ့သူဖြစ်ပါတယ်။စက်ကတ်ထဲမှာလည်းဖြောပြေးသူအနေနဲ့လှုပ်ခဲ့ပါတယ်
။ I was touring around the country.
ကျွန်တော်နိုင်ငံနဲ့သွားပြီးလူထောင်ပေါင်းများစွာရှိမှလည်းဖြောပြေးဘူးပါတယ်။အခုကတော့ပစ္စည်းအစ်တွေဖန်တီးပြီးလူတွေကိုဖြောပြေးရတဲ့သဘောပါ
။နောက်ထပ်ပူရဲတီထောင်သူ Brand Bushnell ကလည်းစက်ကတ်ထဲမှာလူပြတ်အဖြစ်သရုပ်ဆောင်သူဖြစ်ပြီးအင်ဂျင်နီယာဘွဲ့ရတဦးလည်းဖြစ်ပါတယ်။ Video Game Company Atari တီထောင်သူNolan Bushnell ရဲ့သားလည်းဖြစ်ပါတယ်။
My dad wants to move in here. He freaking
ကျွန်တော်ဘီကဒီမှာလာနေခြင်းဗျာ။ဒီနေရာကိုရမ်းကြိုက်တယ်လေ။သူအများရန်လာပြီးတော့ကြံကြံရတိုင်းကျွန်တော်တို့ဘာတွေပြောင်းသင့်တယ်လဲ။ဘယ်လိုကွဲပြောင်းလို့သင့်တယ်လဲ။လာပြောတယ်ဗျာ။သူရမ်းကိုစိတ်ဝင်စားနေတာလေ
။ဒီဖြောပြေးကစားကွင်းဟာစတိုးဆိုင်ကြီးအရွယ်အစားလောက်ရှိပါတယ်။အကြောင်းကတော့ online ဈေးရောင်းဝယ်မှုတွေကြောင့်စတိုးဆိုင်ကြီးတွေပိတ်ပစ်နေရပြီးသူတို့လွတ်သွားတဲ့နေရာမှာအခုလိုဖြောင်ပြေးကစားကွင်းတွေဖွင့်ဖို့ရည်ရွယ်ပါတယ
် We have built it to be able to just slot right
ကျွန်တော်ဆောက်ထားတဲ့ကစားကွင်းကအဲ့ဒီစတိုးဆိုင်ကြီးနေရာမှာဖွင့်နိုင်ဖို့ပါအဲ့လိုဆိုရင်အများကြီးတိုးချဲ့နိုင်မှာပါအဲ့ဒီစတိုးဆိုင်ကြီးတွေကနိုင်ငံနဲ့ဂျာပေါင်းများစွာရှိပြီးတော့စမ်းသပ်နိုင်ပါတယ်အခုဒီပုံစံကိုအကောင်းဆုံးဖြစ်အောင်လုပ်ပြီးတော့ဒီပုံစံအတိုင်းနိုင်ငံအနှံ့မှာပုံစံတူတွေလိုက်ဆောက်လိုက်ရုံပါပဲဗျာ
အဲ့ဒီနောက်မှာတော့ကမ္ဘာတဝန်းတခြားနိုင်ငံတွေမှာလည်းလိုက်ပြီးတိစောက်မှာပါခင်ဗျာ
ကိုငင်းငန်းပြောပြခဲ့တာပါဒီကနေ့ညနေပိုင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်။ VOA ကိုအင်တာနက်ကနေပြီးဝေဖန်ကြံပေးစာတွေပေးပို့လို့ရတဲ့သောတာရှင်တွေနားဆင်လို့ရတဲ့တီးသချင်းတွေတောင်းဆိုလို့ရတဲ့ဆိုရင် VOA email လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာတိုက်ကနေတဆင်ဆက်သွယ်လို့ရရင်တော့ VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တစ်တာအမှတ် 855 ကိုရေးသားဆက်သွယ်နိုင်တယ်လို့ဖုန်းနဲ့ဓာတ်ရိုက်ဆက်သွယ်လို့သူတွေအတွက်တော့ဖုန်းနံပါတ်က1-232-382-555လေးကိုခေါ်ဆိုနိုင်ပါတယ်ရှင်အခုတော့အစီအစဉ်ဒီအဆုံးမသက်ခင်မှာသတင်းချင်းချုပ်ကိုကိုအောင်လွင်ကပြောပြပေးပါအောင်ရှင
်အမေရိကန်ဆွေးရဲ့လုပ်ငန်းတချို့ရပ်ဆိုင်းထားတာစနစ်ရရှိဖြစ်တဲ့ဒီနေ့မှာတော့သမ္မတဒေါ်နယ်ထရန့်ကနေဆက်လုံခြုံရေးခေါင်းစဉ်နဲ့အင်ဂျီရောမှာဆွေးနွေးဖို့ Republican နဲ့ Democrat Party ကလွှတ်တော်ခေါင်းဆောင်တွေကိုဖိတ်ကြားထားပါတယ်တွေ့ဆုံပွဲကိုထက်လွှတ်တော် Republican လူများစုခေါင်းဆောင် Mitch McConnell တက်ရောက်မယ်လို့မျှော်လင့်ရပေမဲ့ Democrat လူနည်းစုခေါင်းဆောင် Chuck Schumer နဲ့အောက်လွှတ်တော်ဥက္ကဋ္ဌဖြစ်လာမယ် Nancy Pelosi တို့တက်ရောက်ဖို့ရှိမရှိအစိုးရလုပ်ငန်းတွေပြန်လည်လက်ပတ်နိုင်အောင်ညှိနှိုင်းဖို့ရှိမရှိဆိုတာတွေကတော့ရှင်းရှင်းလင်းလင်းမရှိပါဘူးတရုတ်သမ္မတရှီကျင်းပင်ကကိုဗန်အုပ်ချုပ်တဲ့ထိုင်ဝမ်ကျောင်းအနေနဲ့တိကျခွတ်တပြီးလွတ်လပ်တဲ့နိုင်ငံဖြစ်ထူထောင်မဲ့အကြံစီကိုဆွန့်လွတ်တင်ပြီးတရုတ်ပြည်မှာရည်ရည်တစ်စိတ်တစ်ပိုင်းဖြစ်လက်ခံဖို့တိုက်တွန်းလိုက်ပါတယ်ထိုင်ဝမ်ကတနိုင်ငံနဲ့တဲသာသွေးချင်းတွေအတွက်အမှားစကားလို့ဆိုတဲ့အထင်ကြီးမင်းကုန်းအနည်း40ဖြစ်ထိမ့်မှတ်မင်းကုန်းကိုတရုတ်သမ္မတရှီကျင်းပင်ဒီနေ့ပြောဆိုရမှာတရုတ်နိုင်ငံရဲ့ထိုင်ဝမ်ပေါ်ရည်တည်ချက်ကိုထပ်မံပြောဆိုလိုက်ကြလည်းဖြစ်ပါတယ်အာဖဂန်နိုင်ငံတောင်ပိုင်းကန္ဒါဟာပြည်နယ်တွင်းကအဓိကစစ်ကမ်းတစ်ခုနှင့်တာလီဘန်စစ်သွေးကြွတွေကအင်အားဖြင့်ဘုံတလုံးဖောက်ခွဲခဲ့ရာကစစ်သား5ယောက်ထပ်မံတေဆုံးပြီး6ယောက်ဒဏ်ရာရသွားပါတယ်။မတည်မငြိမ်ဖြစ်နေတဲ့မန်ဝမ်ခရိုင်တွေကအာဖဂန်စစ်ရစစ်ကမ်းတွေကို2ကီလိုမီတာအရှည်ရှိတဲ့ဥမင်လမ်းကောင်းတစ်ခုတူပြီးမနေ့ညပိုင်းကပဲဘုံတောင်ဖောက်ခွဲခဲ့တာပါ။တက်ခတ်မှုနဲ့ပတ်သက်တဲ့အသေးစိတ်ကိုတော့အမည်ပေါ်လို့သူလူညွှန်ရေးရရှိသူက VOA ကိုအတည်ပြုပြောဆိုခဲ့ပါတယ်။လက်နက်ကန်ပိပကတ်တွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်အတွင်းပြည်ရဲရဲတွေအတွင်းတက်ခတ်မှုတွေကြောင့်ရဲတပ်ဖွဲ့ဝင်တို့ပြင်းထန်တန်းရကြောင်းမြန်မာဆွေရကဒီနေ့ပဲသတင်းထုတ်ပြန်လိုက်တယ်လို့နောက်ထပ်တိုက်ပွဲတွေဖြစ်ပွားနေတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။ပူစီတောင်မြို့နယ်အတွင်းလွန်ကျော်ရေးတာဝန်ယူနေတဲ့နေကြာဆောင်တပ်ဖွဲ့ဝင်တွေရသေးတောင်ပူစီတောင်ကလန်းမော်ကစည်ရီတောင်ရွာကဖုန်ကြီးချောင်းဝင်းမှာယာယီအခြေစိုက်ထားစဉ်မနေ့အစောပိုင်းမှာလက်နက်ကန်အင်အား30လောက်ကလက်နက်ကြီးလက်နက်ငယ်တွေနဲ့စတင်ပစ်ခတ်ရာကတက်ခတ်မှုတွေဖြစ်ခဲ့တာဖြစ်တဲ့အကြောင်းအစိုးရသတင်းစာကဖော်ပြခဲ့တာပါ။
တရင်ချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးခဲ့တာဖြစ်ပါတယ်။ဒီညနေအစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပြီးအသံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ခနာလီယပ်စတန်နာဖြစ်ပါတယ်။အခုကျမတို့အသံလွှင့်နေတဲ့ရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ Asia Set 7 Juru ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ်။ VOA နိုင်စဉ် TV အစီအစဉ်တွေကိုကြည့်ရှုနားဆင်နိုင်ပါတယ်ရှင်။ VOA ကိုအပိတ်နားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ကျမများသစင်အောင်ပါ။
Thank you. This program has come to you from the Voice of America, Washington. From Washington, this